ဒီကနေ့သူ့ရှေ့နေနေတွေ့ဆုံရမှာအမှုကိစ္စအပြင်မကြခင်ကျင်းပါတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုဖြစ်ခဲ့တဲ့အကြောင်းရှင်းနေဦးမြင်ဝင်းကပြောပါတယ်အခုရွေးကောက်ပွဲဝင်မယ်တချို့လူတွေကဒါရွေးကောက်ပွဲဟာဒီမိုကရေစီသွားရလမ်းကြောင်းမှာနော်တခုစီတော့လမ်းကြောင်းသဘောတရားနယ်ပဲသွားမယ်တခြားသွားလို့မရဘူးဆိုတဲ့သဘောအဲ့ဒါနဲ့ပတ်သက်ပြီးတော့တောင်းဆန်းဆိုကြည့်ရ ဒီကဘာမတူဘူးတဲ့။ဒါကြောင့်လဲဆိုတော့ညီမနိုင်ငံမှာ90ပြည်နယ်ကရွေးကောက်ပွဲလုပ်တယ်။အဲနယ်ဒီအပြတ်တတ်နိုင်တယ်။အစိုးရကမကြိုက်ဘူး။မကြိုက်တော့အသိမှမပြုဘူး။အဲတော့ကိုမကြိုက်ရင်အသိမှမပြုဘူး။ကိုကြိုက်တဲ့ရွေးကောက်ပွဲအခုလုပ်မှာ။အဲ့ဒီကိုကြိုက်မဲ့ရွေးကောက်ပွဲကဘယ်လိုလုပ်ဒီမိုကရေစီရောက်မှာလဲတဲ့။အဲဒီဖွဲ့စည်းပုံအခြေခံဥပဒေ2008ရဆိုရင်တဲ့။စိုးရကိုတည် ာဖွဲ့ပြီးတော့ဒီပြုလို့တော့အတိပြုပေးရမှာအဲ့တော့ဒီလိုရွေးကောက်ပွဲကိုဒီမိုကရေစီလမ်းကြောင်းကသွားမယ်လမ်းလို့ပြောတာကိုသူလက်မခံနိုင်ကြောင်းပြောပါတယ်ဒီတရားတစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါဝင်ဒေါ်ဆန်းစုကြည်တို့ရွေးကောက်ပွဲမဝင်ရတဲ့အကြောင်းအဓိကအချက်အနေနဲ့ပြောရရင်တဲ့90ပြည်နယ်မှာပြည်သူတွေကဆန္ဒပြုတယ်ပြည်သူဆန္ဒတွေကိုမဆန့်ကျင်ခြင်းမဆန့်ကျင်လိုတဲ့အတွက်ရွေးကောက်ပွဲမဝင်တာလို့တော်စားစုကျအဲ့လိုပြောပါတယ
်ဟုတ်ကဲ့အဲ့တော့အခုရွေးကောက်ပွဲကနေပြီးတော့ထွက်လာမယ်အစိုးရတစ်ကိုပေါ့လေဆက်ဆံဖို့အဆင်သင့်ရှိနေပြီဆိုပြီးတော့အင်ကြီးကြီးနိုင်ငံထိုင်းနိုင်ငံတို့ပေါ့နော်တခြားဒီနိုင်ငံတကာတိုင်ဝမ်ချူကသူတို့သဘောထားတွေပေးတဲ့အပေါ်မှာရောအင်္ဂလိပ်ဆွေးနွေးတာမျိုးရှိပါလားရှင
်အဲ့ဒီသကလုံးနေနဲ့ပတ်သက်ပြီးတော့ဆိုလိုတာကရွေးကောက်ပွဲရလအရာဖွဲ့လာမယ်အစိုးရကိုစောင့်ကြည့်ရမယ်စောင့်ကြည့်ဖို့လိုတယ်လို့ပြောလာနေနဲ့ပတ်သက်ပြီးဒါဘာမှထူးခြားတဲ့သဘောထားမဟုတ်ဘူးတဲ့ဒါဖြစ်ရဖြစ်စဉ်ပြောနေကြပဲတဲ့အဲတော့နိုင်ငံအသီးသီးကမိမိတို့ရဲ့မြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာသဘောထားတွေကအပြောင်းလဲဖြစ်လာတယ်လို့သူမယုံကြည်ဘူးလို့ပြောပါတယ
်ဟုတ်ကဲ့အဲတော့တစ်ဖက်မှာကြတော့ရွေးကောက်ပွဲကိုဝင်မဲ့နိုင်ငံရေးပါတီတွေဘက်ကလည်းဟို NLD ကနေပြီးတော့ရွေးကောက်ပွဲကိုတပိတ်လဲမှောက်တယ်မဲလဲမတော်မထည့်ဘူးဆိုလို့ရှိရင်လွတ်တော်ထဲမှာဟိုဒီမိုကရေစီအင်အားစုတွေပါတင်းတလောက်မပါနိုင်တဲ့အတွက်ပေါ့လေဒါ NLD ရဲ့လုပ်ရက်ကိုသူတို့ဝေဖန်တာမျိုးရှိပါရှင်ဒီပေါ်မှာရောတောင်ဆန်းစုချင်တဲ့ဆွေးနွေးမှုတွေရှိ
တယ်အဲ့ဒါတော့ကျွန်တော်တို့ဆွေးနွေးတာမရှိဘူးဒါမဲ့ကျွန်တော်ပြောနိုင်တာတစ်ခုကဒီရွေးကောက်ပွဲပြီးလို့ဖွဲ့လာတဲ့ဒီသူလွတ်တော်တဲမှာဒီမိုကရေစီကျင့်စဉ်တွေကျွန်တော်တို့အခုလက်ရှိအဖြစ်ဘာမှမမြင်ဘူးအခုနောက်လို့ကိုယ်တိုင်ကြီးကိုယ်လူမျိုးကိုအုပ်ချုပ်မဲ့လူကိုမဲဆန္ဒရှင်တွေရဲ့ကုသလေတွေကရွေးချယ်ခွင့်မရဘူးဒီအခြေအနေကစပြီးပြောရင်ကျွန်တော်တို့ပြည်သူလွတ်တော်မှာအင်အားစုနော်ဒီမိုကရေစီရဲ့လှုပ်ရှားမှုဆိုတာဘာမှအဓိပ္ပာယ်မရှိဘူးလို့ဒါကျွန်တော်မြင်တာ
ဟုတ်ကဲ့နောက်တစ်ချက်ကဒေါက်ဆန်းစုကြည်ကသူကိုယ်တိုင်မဲမပေးဘူးဆိုပြီးတော့ပြောတယ်ဆိုတဲ့အပိုင်းကိုအဲ့ဒါနဲ့ပတ်သက်
ဟုတ်ပါတယ်သူကပြောတာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ရှင်ပြိုင်ခြင်းမရှိတဲ့ရွေးကောက်ပွဲကိုသူမဲဆန္ဒပေးเสียမရှိပါဘူးတဲ့မဲဆန္ဒမပေးဘူးတဲ့
ဟုတ်ကဲ့ဟိုလက်ရှိဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လှုပ်ရှားနေတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့သဘောထားကိုဘယ်လိုသိခဲ့ရပါလဲရှင
်လက်ရှိလှုပ်ရှားနေတဲ့ကန္နာအတော်များများဒေါက်ဆန်းစုကြည်ရဲ့သဘောထားနဲ့ညွန်ကြားချက်တွေပုံမှာလှုပ်နေတာဖြစ်ပါတယ်ဒါကြောင့်ဒီပုံမှာသူကျေနပ်လားမကျေနပ်လားဆိုတဲ့ဒါမှမဟုတ်သူ့ရဲ့သဘောထားဘယ်လိုရှိတယ်ဒါနောက်ထပ်ပြောစရာမရှိဘူးလို့ထင်ပါတယ
်ဒေါက်ဆန်းစုကြည်ကိုလွှတ်ပေးမယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့တော့သက်ဆိုင်ရာကဒေါက်ဆန်းစုကြည်ကိုတရားဝင်လာရောက်ပြောဆိုခြင်းအခုချိန်ထိမရှိသေးဘူးလို့ဥညာဝင်းကပြောပါတယ်ဥပဒေကြောင့်အရာဆိုရင်တော့ဒေါက်ဆန်းစုကြည်ဟာလွတ်ရက်စေတဲ့အချိန်မှာလွှတ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်လက်ရှိဒေါက်ဆန်းစုကြည်ရဲ့အကြမ်းမာရေးအခြေအနေကောက်မွန်နေတယ်လို့လည်းဥညာဝင်းက RFA ကိုပြောသွားပါတယ်ရှင်